မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအချမ်းဖက်တိုက်ခိုက်မှုတွေနဲ့လုံခြုံမှုကင်းမဲ့တာတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူတစ်တပ်သမား5သန်းလောက်ရှိပြီးလာမယ့်2023ခုနှစ်အတွင်းလူပေါင်း4သန်းခွဲလောက်အတွက်အရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးယုံ UNOCHA ကတောက်ကြနေမှာထုတ်ပြန်ပြောဆိုထားပါတယ်။မြေမြုံပိုင်းတွေသွာလာခွင့်ပိတ်ပင်တားဆီးတာတွေလူသားချင်းစာနာမှုလုပ်ကင်ဆောင်ရွက်တဲ့ဝန်ကြီးတွေကိုချိန်ချောက်တာတွေဒါကြောင့်လူသားချင်းစာနာမှုလုပ်ငန်းတွေကိုအဟန့်အတားအနောက်ရှက်တွေဖြစ်ခဲ့ရတယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်အစိုးရမဟုတ်တဲ့ NGO အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတင်းကျပ်မှုတွေထပ်မံပြုလုပ်တဲ့အတွက်အထောက်အကူပေးရေးလုပ်ငန်းတွေပုံမှုခက်ခဲသွားစီတယ်လို့ OCHA ကကြေညာချက်မှာဖော်ပြထားပါတယ်။လွန်ခဲ့တဲ့စက်တင်ဘာလအထိအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီလိုအပ်နေတဲ့လူပေါင်း၄သန်းလောက်ရှိပြီးသူတို့အတွက်အကူအညီတွေကိုဆက်လက်လှုပ်ဆောင်ဖို့လိုအပ်မယ်လို့လည်းပြောဆိုထားပါတယ်။2022ခုနှစ်အတွင်းလူသားချင်းစာနာမှုတုတ်ပြန်ဆောင်ရွက်ရေးအစီအစဉ် HRP အတွက်ရန်ပုံငွေ126သန်းလိုအပ်တဲ့အထက်ကဒေါ်လာသန်း290ပဲရရှိခဲ့တဲ့အတွက်ဒေါ်လာ936သန်းလောက်လျော့နေနေခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လာမယ့်2023ခုနှစ်အတွင်းအရေးပေါ်အသက်ကယ်ဆယ်ရေးအကူအညီလိုအပ်တဲ့လူပေါင်း4.5သန်းလောက်အတွက်ရန်ပုံငွေရရှိရင်နဲ့ဒုက္ခသည်တွေထံအရောက်သွားနိုင်ရေးဟာအရေးအကြီးဆုံးလိုအပ်ချက်တွေဖြစ်နေတယ်လို့ UNOCHA ကပြောဆိုထားကြောင်းပါခင်ဗျာ။